င်းမျိုးသားစည်းရုံး KNU တပ်မှ၃နယ်မြေညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာရှိတဲ့စစ်ကောင်စီရဲ့တပ်စခန်းအားလုံးကိုကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့ပူးပေါင်းတပ်ဖွဲ့တွေကပြီးခဲ့တဲ့ရက်တွေကစပြီးအပြင်းထန်တိုက်ခိုက်နေတာပါ။ဒီဇင်ဘာလ၄ရက်နေ့ညနေ9နာရီခွဲအချိန်မှာတော့မုံမြို့နယ်ကစစ်ကောင်စီရဲ့စခန်းအားလုံးကိုသိမ်းပိုက်နိုင်ခဲ့ပြီးဆိုပြီး KNU ကသတင်းထုတ်ပြန်ခဲ့ပါတယ်။အခုတိုက်ခိုက်ခဲ့တဲ့နေရာတွေဟာစီရဲဖြူဟာရအရေးပါတဲ့နေရာတွေဖြစ်တယ်လို့နေပြည်တော်နဲ့နှီးတဲ့အတွက်အရေးပါတဲ့နေရာတွေဖြစ်တယ်လို့လည်းကရင်အမျိုးသားအစည်းအရုံးကပြောရဲဆိုခွင့်ရှိသူဖရိုကလဲဆေးကပြောပါတယ်
။ဟုတ်ကဲ့အတိဥစ္စာပေါ့နော်ကျွန်တော်တို့တာဂက်ထားတဲ့စခန်းပေါ့နော်စစ်ခန်းပါပဲ။ခန်းနဲ့ရဲလို့ဆိုရင်ဟိုဂိတ်ပြီပေါ့နော်။အဲစီရဲမဟာဒီဟာရပြောမယ်ဆိုရင်တော့ကျွန်တော်ခမရတော့ခက်တယ်။သို့တော့မုံမြင့်နယ်ကတော့ဟိုနေပြည်တော်နဲ့တော်တော်နှီးသွားတဲ့အခြေအနေတော့ရှိရဆိုတာပြောလို့ရတယ်နော်။အာနောက်တစ်ခုကဒီဘက်ဆိုင်းမြန်မာနယ်ဇက်ဘက်ကိုသူတို့ရဲ့တပ်ပြီးဖြန့်ခွဲတဲ့နေရာမှာတိကျလမ်းကြောင်းလည်းဖြစ်တာပေါ့နော်။အဲအဲ့ဒါတော့အဲ့လောက်တော့ဟိုသူတို့အတွက်အရေးပါတယ်လို့ကျွန်တော်တို့ပြောလို့ရတယ်။ကျွန်တော်တို့အတွက်လည်းအခြေအနေကူရတာတွေကိုဟောတာပေါ့နော်။ဒီဟိုကျွန်တော်တို့ရဲ့နေမျိုးတွေကိုလာပြီးစုံမိုးတဲ့လမ်းကြောင်းဖြစ်တယ်လို့ကျွန်တော်တို့မှတ်ယူတယ်။အတွက်ပေါ့နော်။ဒါအရေးကြီးတယ်လို့လည်းပြောလို့ရပါတ
ယ်စစ်ကောင်စီတပ်ရဲ့ခမရ599ခမရ593ညမုံမြို့မှရဲစခန်းနဲ့တရားထိတ်ဂိတ်စခန်းတွေကိုပြည်မျိုးသားလွတ်မြောက်ရေးတပ်မတော် KNL နဲ့တော်လှန်ရေးပူးပေါင်းတပ်ဖွဲ့တွေကဒီဇင်ဘာလ4ရက်နေ့ညနေ9နာရီခွဲအချိန်မှာသိမ်းပိုက်နိုင်ခဲ့ကြောင်းကြေညာခဲ့တာပါပူးပေါင်းတပ်ဖွဲ့တွေနဲ့အတူအင်အား6500လောက်နဲ့နေမြေရှင်းလင်းရေးကိုစတင်လုပ်နေပြီလို့လည်း KNU ကပြောပါတယ်အခုဆိုရင် KNU တပ်မဟာ9ခုရှိတဲ့အနေနဲ့တပ်မဟာ4ခုလောက်မှာစစ်ကောင်စီရဲ့ရန်နရားတွေလဲပတ်လို့မရအောင်လှုပ်ထားနိုင်ပြီလို့လည်း KNU ကပြောပါတယ်လက်တလောမှာတော့မြို့သိမ်းတိုက်ပွဲတွေမလုပ်နိုင်သေးတယ်လို့စစ်ခန်းတွေကိုအဓိကပြစ်မှတ်ထားတိုက်ခိုက်တာတွေဆက်လုပ်သွားမယ်လို့လည်းပြောပါတယ
်စစ်ကောင်စီရဲ့အဓိကကျွန်တော်တို့ဒီလူလူနဲ့ကျွန်တော်တို့အဓိကတုတ်ခပြည်စစ်ခန်းတွေကိုတော့ကျွန်တော်တို့တာဂက်ထားရဆိုတော့ကျွန်တော်ပြောလို့ရပါတယ်ဒီရန်နရားရစ်တည်လို့မရတော့တဲ့အခြေအနေမှာကျွန်တော်ကသူရဲ့တက်မှန်ဟာရက်တက်မှန်ပြည့်ရယ်တက်မှန်6ရယ်ဆိုတဲ့အမြင်ကားမျိုးတော့အများဆုံးဖြစ်တယ်ကျွန်တော်တက်မှန်ပါလည်းပဲအနေနဲ့ရှိနေတာဆိုရ
မုံမြို့နယ်အတွင်းကစစ်ခန်းတွေကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်စဉ်အတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုအကြိမ်20ထက်မနည်းလုပ်ခဲ့ကြောင်းဒေသခံတွေကပြောပါတယ်အဲ့ဒီဒေသနဲ့ကော့ဂရိတ်မြို့နယ်တောင်ပိုင်းမှာတော့စစ်ဘေးကြောင့်ရောလေကြောင်းတိုက်ခိုက်မှုတွေကြောင့်ပါစစ်ဘေးရှောင်ဥယျာဉ်ကတော့ပိုပြီးတော့တိုးများလာနေပါတယ်ရှင်